Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မေလ17ရက်တနင်္လာနေ့ညနေပိုင်း VOA မြန်မာပိုင်းအတံလွင့်စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်။ကျွန်မစုမမရှင်ဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူပါမယ်
။ကျွန်တော်ရန်တိုင်းမှာဒီမနက်ထူးခြားတဲ့သတင်းတွေမှာတော့အမေရိကန်မှာကျင်းပမဲ့ American Arab ထိပ်သီးဆွေးနွေးပွဲကိုဆော်ဒီအာရေဗျဘုရင်ဆာမန်တက်ရောက်မှာမဟုတ်ဘူးလို့ဆော်ဒီဘက်ကပြောလိုက်ပါတယ်။အင်ဒိုနီးရှားနဲ့မလေးရှားခန့်လို့ရေပြင်မှာလေတစင်းနဲ့လိုက်ပါလာတဲ့ရိုဟင်ဂျာ1400ချောကိုတနင်္လာနေ့မှာကယ်တင်ရမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့အခုညနေခင်းမှာမအေးတန်နာကျော်နဲ့အတူတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်တင်ဆက်ပေးမယ့်သတင်းထူးတွေထဲမှာဆိုရင်တော့အင်ဒိုနီးရှားနဲ့မလေးရှားကံရိုးတန်းကိုတနင်္ဂနွေနေ့ကနေစလို့လှေစီးပြေဒုက္ခသည်တွေရောက်လာတာ2000ကျော်ရှိသွားပြီဖြစ်တယ်ဆိုတဲ့သတင်းနဲ့အတူဒီဒုက္ခသည်တွေဟာမြန်မာနိုင်ငံကလာတယ်ဆိုတဲ့အပေါ်မှာအင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတပ်ရုံးဘက်ကအတိမပြုသေးပါဘူး။နောက်ကရင်နီပါတီနဲ့ကယားပြည်နယ်အစိုးရကြားစီယုံရဲခီးစင်နဲ့ပတ်သက်ပြီးအခြေတင်ဖြစ်နေတဲ့အပေါ
်စီယုံရဲခီးစင်ကတော့သူကအပေါ်တည်ုံမှာပေါ့တကယ်လို့သူတို့ကမှန်ကန်ပြည်ကစီယုံပွား
နောက်ပိုင်းမှာအပြည့်စုံတင်ဆက်ပေးပါမယ်ရှင်ပညာရေးပြုပြင်ပြောင်းလဲဖို့ဒေါက်တာသိန်းလွင်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအေးတန်နာကျော်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားကအင်ရှင်ဖြစ်အခုသတင်းပတ်အတွင်းမှာလက်ခံကျင်းပသွားမယ့်အမေရိကန်အာရက်ထိပ်သီးဆွေးနွေးပွဲကိုဆော်ဒီအာရေဗျဘုရင်ဆာမန်တက်ရောက်မှာမဟုတ်ဘဲအီမီရိုမှာပြုလုပ်ဖို့စီစဉ်ထားတဲ့အစည်းအဝေးကိုလည်းဖြတ်လိုက်တယ်လို့ဆော်ဒီအာရေဗျနိုင်ငံသားရေးဝန်ကြီးအဒယ်အယ်ဂျူဘဲကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုဗဟုသုတနေ့မှာစတင်မှာဖြစ်ပြီးတော့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်မှုကောင်စီအဖွဲ့ဝင်6နိုင်ငံကကိုယ်စားလှယ်တွေအင်မီရိုမှာတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်အဲဒီနောက်တော့သမ္မတအိုဘားမားအနာယူပန်းဖြေတဲ့ကမ်ဒေးဗစ်ခန်းမှာကြာသပတေးနေ့မှာဆက်ပြီးတော့ဆွေးနွေးကြမှာပါဆော်ဒီဘီယန်ဆာမန်ကသူ့ကိုယ်စားအင်ရှင်မင်းသားမိုဟာမက်ဘင်နာယက်ကိုဆေးလွှတ်မှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဂျူဘဲကပြောပါတယ်ဒီနီလာကန်ကအိနီးချင်းယမနိုင်ငံမှာလူသားချင်းစာနာတဲ့အကူအညီတွေပေးဖို့အတွက်900ကျာအပြည့်ရက်စဲမာနဲ့တိုက်နေတယ်လို့သူကပြောပါတယ်ယမနိုင်ငံမှာအစိုးရကိုတိုက်နေတဲ့သဘုံတွေကိုဆော်ဒီဥဆောင်တဲ့မဟာမိတ်တပ်တွေကလေကြောင်းကနေတိုက်ခိုက်နေတာပါအခုလိုအပြောင်းလဲလုပ်တာဟာအကြောင်းတစုံတရာကြောင့်မဟုတ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေဘက်ကပြောပါတယ်ဆော်ဒီဘီယန်ဆာမန်ကဒီထိပ်သီးဆွေးနွေးပွဲကိုမတက်ရောက်တာကြောင့်ကာတာနဲ့ကူဝိတ်နိုင်ငံခေါင်းဆောင်တွေကပဲသူတို့ရဲ့ကိုယ်စားလှယ်အဖွဲ့တွေကိုဦးဆောင်သူအဖြစ်နဲ့လာကြမှာဖြစ်ပါတယ်။ကူဝိတ်ဆော်ဘာဆာဘာအယ်ဆာဘာဟာတနင်္ဂနွေနေ့ကဝါရှင်တန်ကိုထွက်ခွာလာခဲ့ပြီးတော့ကာတာဆော်ဘာရှိတ်အယ်တနီဟာတနင်္လာနေ့မှာဒိုဟာကနေထွက်ခွာလာမှာဖြစ်ပါတယ်ခင်ဗျာ။
ယမန်နိုင်ငံမှာဖြစ်ပွားနေတဲ့လက်ရှိတိုက်ခိုက်မှုတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဝင်နိုင်ဖို့ယာယီရက်စဲထားမဲ့နေ့မရောက်ခင်တည့်ရက်အထိဟူသီတပုံတွေကိုဆော်ရီဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေပါတယ်ဆော်ရီနေဆက်နာကအစာရာဒေတာမှာရောရေမဲအနောက်တောင်ပိုင်းကတိုက်စ်ဒေတာနိုင်ငံအရှေ့ပိုင်းကရေနံထရက်မရစ်ပြည်နယ်တို့မှာတိုက်လေရင်တွေနဲ့ပုံကျဲနေတာပါရီမန်ပြည်သူတွေအတွက်အထူးလိုအပ်နေတဲ့စားရည်ရိတ်ခါဆေးဝါးနဲ့လောင်စာတို့ကိုဖြန့်ဝေဖို့အပြည့်အခက်ရက်စဲရေးအဆိုပြုချက်ကိုဆော်ရီနဲ့အမေရိကန်အရာရှိတွေတနင်းအရင်တစ်ပတ်တုန်းကကြေညာခဲ့ကြတာဖြစ်ပါတယ်။အင်္ဂါနေ့မှာစတင်မဲ့အဲ့ဒီအစီအစဉ်ကိုသဘောတူကြောင်းဟူသီတပုံတွေကတနင်္ဂနွေနေ့မှာပြန်ပြောသွားပါတယ်။ဒီအတောအတွင်းမှာပဲဆော်ရီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းစစ်ဆင်မှုမှာပါဝင်ရင်းနဲ့ပျောက်ဆုံးသွားတဲ့မော်ရိုကိုလေတဲ့ F-16 တိုက်လေယာဉ်ဘာဖြစ်သွားလဲဆိုတာစုံစမ်းစစ်ဆေးနေတယ်လို့မော်ရိုကိုစစ်တပ်ကပြောပါတယ်။အဲဒီတိုက်လေယာဉ်ကိုတနင်္ဂနွေနေ့ညနေပိုင်းမှာနောက်ဆုံးတွေ့ခဲ့ရပြီးတော့အဲဒီလေယာဉ်ကလေယာဉ်မှုဟာလဲလေယာဉ်ကနေပြီးတော့အရေးပေါ်ခုံချထွက်ခွာတာကိုတခြားသူတွေမတွေ့ရဘူးလို့အစိုးရထုတ်ပြန်ကြမှာပြောထားပါတယ်ရှင်
။ကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ပြည်ထောင်စုရဲ့လူခွင့်ဆိုင်ရာပြန်လည်သုံးသပ်မှုလုပ်နေတာမှာထိတန်ချမှတ်တာရဲတွေရဲ့အင်အားအလွန်ကျွန်သုံးမှုနိုင်ငံတော်လုံခြုံရေးဆိုင်ရာနှိုးဆော်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်တာဝန်ရှိသူတွေဟာဒီကနေ့တနင်္လာနေ့မှာဂျနီဗာမှာဖြည့်ရှင်းနေရပါတယ်။လက်နက်ပါတဲ့လူမဲအမျိုးသားတွေတည်ဆုံရမှုမှာရဲတွေပါဝင်ပတ်သက်နေတဲ့မကြာသေးခင်ကဖြစ်ပွားခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်တရားရေးဌာနအရာရှိ James Cardogan ကပြည်သူ့အခွင့်အရေးကောင်းကောင်းထိန်းသိမ်းနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့အခုတက်ပို့ပြီးလှုံ့ဆော်ရမယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတည်တံပေးတာနဲ့ပတ်သက်ပြီးတော့အများကစိတ်ဝင်စားနေကြပြီးဒီလိုတည်တံပေးနေတာတွေကိုပယ်ဖျက်ဖို့နိုင်ငံတွေကတောင်းဆိုနေကြသလို အနည်းဆုံးတော့ညာရေးချိုးတဲ့တဲ့သူတွေကိုတည်တံပေးတာတွေမလုပ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့လှုံ့ဆော်ဖို့တိုက်တွန်းပြောဆိုနေကြပါတယ်။ရွှေပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးမေးခွန်းတွေမေးတဲ့အခါမှာဒီလှုပ်သားတွေရဲ့ရပိုင်ခွင့်တွေကိုပေးဖို့လှုပ်တဲ့နေရာမှာကလေးလှုပ်အားအသုံးမချဖို့အပါဝင်ရွှေပြောင်းလှုပ်သားတွေရဲ့ရပိုင်ခွင့်တွေကိုကာကွယ်ဖို့အတက်နိုင်ဆုံးနီလန်းမျိုးစုံနဲ့လှုံ့ဆော်မယ်လို့ကတိပြုခဲ့ပါတယ်။ဒါပြင် CIA ရဲ့စစ်စေးမေးမြန်းရာမှာတုံးတဲ့နီးတွေကျူဘာကဂွမ်နာနာမိုဘေးအကျဉ်းစခန်းမှာဆက်ပြီးဖန်စီထားမှုတွေအမေရိကန်ရဲ့မောင်းသူမဲ့ drone ရင်နဲ့တိုက်ခိုက်မှုတွေနဲ့အတူ NSC အမျိုးသားလုံခြုံရေးဌာနကထောက်လှမ်းမှုတွေနဲ့ပတ်သက်ပြီးတော့လည်းအမေရိကန်ရရှိတွေဟာဒီကနေ့အစည်းအဝေးမှာဖေကြားဖို့ရှိပါတယ်ခင်ဗျာ
ပြည်သက်သမားဖရန်ဆွာအိုလန်ဟာတင်းငရီနေ့ညပိုင်းမှာကျူဘာနိုင်ငံကိုရောက်ရှိလာခဲ့ပြီးတော့ဒါဟာပြည်သက်နိုင်ငံခေါင်းဆောင်တူကွန်မြူနစ်ကျူဘာကိုပထမဦးဆုံးချိန်လာရောက်တာဖြစ်ပါတယ်သမားအိုလန်ကကျူဘာကိုလာတဲ့ပထမဦးဆုံးပြည်သက်နိုင်ငံရဲ့သမ္မတတယောက်အနေနဲ့အများကြီးစိတ်လှုပ်ရှားရသလိုအနောက်နိုင်ငံကပထမဦးဆုံးသမ္မတတယောက်အနေနဲ့ကျူဘာနိုင်ငံပြန်လည်ပွင့်လင်းလာချိန်မှာအခုလိုဆက်ဆံမှုဟာထူးခြားတဲ့ဖော်ပြချက်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်။တလောကပဲ Vatican မှာပုပ်ယဟန်မင်းကြီး Francis နဲ့တွေ့ဆုံတဲ့ခီးအပါဝင်အီတလီနိုင်ငံကနေပြန်လာတဲ့ကျူဘာသမ္မတ Raul Castro နဲ့ Mr. Olan ဒီကနေ့တနင်္လာနေ့မှာတွေ့ဆုံဖို့အစီအစဉ်ထားပါတယ်။ကျူဘာသမ္မတမစ္စတာကက်စထရိုနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကနှစ်နိုင်ငံကြားစစ်အေးခေတ်ကာလခါတိမှုတွေနဲ့ဆယ်စုနဲ့ငါးစုကျော်ဆက်ဆံရေးပြတ်တောက်နေခဲ့တာတွေကိုအဆုံးသတ်ကြောင်းကြေညာခဲ့တဲ့အချိန်ကစပြီးတော့အခုမစ္စတာအိုလန်ရဲ့ကျူဘာခီးစဉ်ဟာအနောက်နိုင်ငံကခေါင်းဆောင်တဦးပထမဦးဆုံးချိန်လာရောက်တဲ့ခီးစဉ်ဖြစ်ပါတယ်။အမေရိကန်လိုပြင်သစ်ကကျူဘာအပေါ်မှာကုန်သွယ်ရေးပိတ်ဆို့အရေးယူမှုတွေချမှတ်ထားတာမရှိသလိုနှစ်နိုင်ငံကြားမှာအပြန်အလှန်ကုန်သွယ်မှုပမာဏဒေါ်လာသန်းပေါင်း400နီးပါးရှိပါတယ်။ကာရေဘီယံကျွန်းနိုင်ငံ၅ခုကိုသွားရောက်နေတဲ့မစ္စတာအိုလန်ရဲ့ခီးစဉ်ဟာကျူဘာနိုင်ငံမှာနောက်ဆုံးအဆုံးသတ်တာဖြစ်ပါတယ်ရှင်။
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ကနေတလနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ရေပြင်မှာလေတစင်းနဲ့လိုက်ပါလာတဲ့ရွေးညာ1400ကျော်ကိုတလနေမှာကယ်တင်ရမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေနေ့ကတော့လူပေါင်း600လောက်ဟာတစ်သားလေကြီး20နဲ့အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ကမ်းရိုးတန်းကိုရောက်လာခဲ့တာပါ။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့အဲ့ဒီရွှေပြောင်းရောက်လာသူတွေဟာသူတို့ကိုမလေးရှားကမ်းရိုးတန်းမှာရောက်နေတယ်လို့လိန်ပြောတာခံရပြီးအင်ဒိုနီးရှားကမ်းခြေကိုရေကူးသွားဖို့ပြောဆိုတာခံခဲ့ရတယ်လို့အင်ဒိုနီးရှားအရာရှိတဦးကပြောပါတယ်။သတင်းထုတ်ပြန်ရေးဌာနရဲ့အဆိုအရသူတို့ဟာမြန်မာနိုင်ငံကမွတ်စလင်တွေဖြစ်တယ်လို့အာချေဒေသရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီပြောခွင့်ရကပြောပါတယ်ဘီဘီဆိုင်ရာရွှေပြောင်းနေထိုင်သူများဆိုင်ရာအကူအညီပေးအဖွဲ့ IOM ကတော့ဒီထဲမှာဘင်္ဂလားဒေ့ရှ်ကလူတွေလည်းပါတယ်လို့ဆိုပါတယ်သူတို့ဟာသတင်းပတ်များစွာလေပေါ်မှာနေခဲ့ရတယ်လို့ဒုက္ခသည်တဦးကပြောပါတယ်ဒီနေ့ပထမ3လအတွင်းအခုလိုလေနဲ့ထွက်ပြေးကြတဲ့ရိုဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ကမန်ဂျီ2500လောက်ရှိပြီးတော့ဒါဟာပြီးခဲ့တဲ့2014ခုနှစ်ကထက်အရေးအတွက်နှစ်ဆပိုများလာတာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကူအညီပေးရေးအဖွဲ့ UNHCR ကပြောပါရခင်ဗျာ
မြောက်ကိုရီးယားရင်ငုတ်သင်္ဘောပေါ်ကနေပယ်ရင်းတဲ့ဒုံးကြီးစမ်းသပ်ပစ်ခတ်တဲ့ပုံမှာဆိုရင်ကြောင့်တောင်ကိုရီးယားကထုတ်ဖော်ပြောဆိုသွားပါတယ်ဒီကိစ္စကတကယ်အလေးထားရမယ့်အမတန်စိတ်ပူစရာကိစ္စရဖြစ်တယ်ဆိုပြီးတော့ဒီလက်နဲ့စမ်းသပ်မှုတွေဆက်မလုပ်ဖို့မြောက်ကိုရီးယားကိုတောင်ကိုရီးယားကတိုက်တွန်းပါတယ်မြောက်ကိုရီးယားကတော့သူတို့ဒီပယ်ရင်းတဲ့ဒုံးကြီးကိုအာအောင်မြင်မြင်စမ်းသပ်ပစ်ခတ်ခဲ့တယ်လို့စနေနေ့ကကြေညာခဲ့ပေမဲ့လည်းဘယ်နေ့ဘယ်အချိန်ဘယ်နေရာကနေပစ်ခတ်တယ်ဘလောက်အကွာအဝေးထိရောက်နိုင်တဲ့ဒုံးကြီးကိုပစ်ခတ်တယ်ဆိုတာဘာမှပြောမသွားခဲ့ပါဘူးတုံးတဲ့သူတွေကတော့မြောက်ကိုရီးယားရဲ့ရင်ငုတ်သင်္ဘောတွေဟာခင့်မမီတော့ဘူးလို့ပြောနေကြပါတယ်ရှင်
။စင်ကာပူနိုင်ငံမှာဆယ်ကျော်သက်အရွယ်ဘလော့ဂါတဦးနဲ့တရားလွတ်လပ်တဲ့သတင်းအင်တာနက်ဆာမျက်နှာတစ်ခုကိုဆိုရကဖမ်းဆီးအရေးယူလိုက်တဲ့အတွက်စင်ကာပူနိုင်ငံရဲ့လွတ်လပ်စွာပြောဆိုခွင့်အကန့်အသတ်နဲ့လာမယ့်ရွေးကောက်ပွဲပေါ်မှာအာရုံစိုက်လာနေကြပါတယ်။စင်ကာပူနိုင်ငံကိုစတင်တည်ထောင်ခဲ့တဲ့ခေါင်းဆောင်ကြီးလီကွမ်ယူကွယ်လွန်ပြီး9ရက်အကြာမှာအသက်16နှစ်အရွယ်အေမိုစ်ကြီးကလီကွန်ယူတည်ဆုံတာနဲ့ပတ်သက်ပြီးဝမ်းသာအားရငေါတော့တော့ပြောထားတာကို YouTube Internet စာမျက်နှာကအနေဖော်ပြခဲ့ပါတယ်။အဲ့ဒီဗီဒီယိုကိုစင်ကာပူမှာလူပေါင်းတသန်းကျော်လောက်ကြည့်ရှုခဲ့ပြီးတဲ့နောက်ကြီးကိုအာနာပိုင်တွေကဖမ်းဆီးလိုက်ပြီးညဉ့်ညမ်းတဲ့ရုပ်ပုံတွေထုတ်လွှင့်မှုလူတဦးတယောက်ရဲ့ဘာသာရေးအရာဖြစ်စေလူမျိုးရေးအရာဖြစ်စေနာကျင်ထိခိုက်အောင်ယူရချက်ရှိရှိလုပ်ခဲ့တဲ့အမှုတွေနဲ့တရားစွဲဆိုထားပါတယ်ခင်ဗျာ
။ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအေးတန်နာကျော်တို့တင်ပြပေးခဲ့တာပါရှင်။ အခုအရင်ဆုံးတင်ဆက်ပေးမယ့်သတင်းလွှာကတော့လှေစည်းပြေးဒုက္ခသည်တွေရဲ့အရေးပါ။အင်ဒိုနီးရှားနဲ့မလေးရှားကံရိုးတန်းကိုတနင်္ဂနွေနေ့ကနေစလို့လှေစည်းပြေးဒုက္ခသည်တွေရေချောင်းကနေနောက်ပင်လယ်ကနေကယ်တင်မိတာရောစုစုပေါင်းအရေးအတွက်က2000ကျော်သွားပါပြီ။ရိုဟင်ဂျာဒုက္ခသည်တွေကိုထိုင်းနိုင်ငံကိုတရားမဝင်ခိုးသွင်းနေတဲ့ဒုစရိုက်ခိုင်းတွေကိုထိုင်းနိုင်ငံဘက်ကနှိမ်နှင်းနေတဲ့နောက်အခုလိုမျိုးဒီရိုဟင်ဂျာဒုက္ခသည်တွေအစုလိုက်အပြုံလိုက်အင်ဒိုနီးရှားဘက်ကိုရောက်လာကြတာပါ။ VOA သတင်းတောက် Steve Harman သတင်းပေးပို့ထားတာကိုမရေးတန်တာကျော်ပြောပြပေးပါရှင်။
အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ရေပြင်မှာလှေလေးစင်းနဲ့လိုက်ပါလာတဲ့ရိုဟင်ဂျာ1400ကျော်ကိုတနင်္လာနေ့မှာကယ်တင်ရမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပထမနေ့ကတော့လူပေါင်း600လောက်ဟာတစ်သားလေကြီး20နဲ့အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကမ်းရိုးတန်းကိုရောက်လာတာပါ။အမျိုးသမီးနဲ့ကလေးတွေပါဝင်တဲ့အဲ့ဒီရွှေပြောင်းရောက်လာသူတွေဟာသူတို့မလေးရှားကမ်းရိုးတန်းကိုရောက်နေတယ်လို့လိမ်ပြောခံရပြီးတော့ကမ်းခြေကိုရောက်သွားဖို့သူတို့ကိုပြောခဲ့တယ်လို့အင်ဒိုနီးရှားအရာရှိတယောက်ကပြန်ပြောပြပါပါတယ်။အဲ့ဒီသူတွေထဲမှာတချို့ကဖျားနာနေပြီးတော့တချို့ကတော့အစာပြတ်ပြီးတော့အင်အားချိနဲ့နေလို့သူတို့ကိုဆေးကုပေးနေရပါတယ်။သူတို့အုပ်စုဟာပင်လယ်ထဲမှာနှစ်လကြာခဲ့တယ်လို့အာချေးပြည်နယ်မြောက်ပိုင်းကဗလီတစ်ခုကိုရောင်းနေတဲ့လှေစီးပြေးဒုက္ခသည်မိုဟာမက်ဂျူနက်ကပြောပါတယ်
။ကာစီဒူဘလန်ရာပေါရာယံယံရန်အန်ဒီစီ
ဒီတော့ဒီပေါ်မှာလူပေါင်း900ကျော်လိုက်ပါလာတယ်လို့ပြောပြီးတော့သူတို့ဘဲကိုသွားပြီးတော့ဘာလို့ကြလဲဆိုတဲ့သတင်းတောက်တွေရဲ့မိကွန်းကိုတော့မလေးရှားမှာပတ်စံသွားရှာမလို့လို့သူကအဖြေပေးသွားပါတယ်။မလေးရှားကတော့သူတို့ရဲ့လွန်ကာဝီအပန်းဖြေကျွန်းမှာဒုက္ခတဲ့တထောင်ကျော်ကိုကင်တွယ်နေရတယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်။ဒီရွှေပြောင်းလာသူတွေကိုအကူအညီပေးဖို့အတွက် IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်မှုအဖွဲ့ကဝန်ထမ်းတွေအင်ဒိုနီးရှားကိုဒီကနေ့ရောက်ရှိမယ်လို့ IOM ရဲ့ပြောခွင့်ရသူဂျိုးလာရီက VOA ကိုပြောသွားပါတယ်။
People are brought in, registered, given accommodation, food, water, medical attention if they need it.
ဘယ်လိုခေါ်လာပြီးတော့စီးရင်သွင်းတယ်၊နေထိုင်စရာ၊စားတောက်စရာ၊ဆေးဝါးတွေကိုအာဏာပိုင်အနေနဲ့ပေါင်းပြီးတော့ကျွန်တော်တို့စီစဉ်ပေးပါတယ်။ကျွန်တော်တို့အပိုင်းကလုပေးနိုင်တာကိုအစိုးရကမေးပါတယ
်။ဆေးဟုတ်ချိုရီအောက်မှာရှိနေတဲ့ထိုင်းနိုင်ငံမှာလူသေးလောင်းတွေအများကြီးစုပုံမြုပ်ထားတာတွေကိုနိုင်ငံတောင်ပိုင်းမှာရှာတွေ့ခဲ့ရပြီးတဲ့နောက်အစိုးရကရိုဟင်ဂျာလူမှောက်ခိုးကူးမှုကိုဒီလကစပြီးတော့တိုက်ဖျက်နေတာပါ။အနည်းဆုံးယာယီကာလမှာလှုပ်ဆောင်နေအောင်မဲ့ဒီနှိမ့်နှင်းမှုကြောင့်လူမှောက်ခိုးသမားတွေရိုဟင်ဂျာတွေနဲ့ကန့်ကွက်လာလို့မရဘူးလို့ IOM ရဲ့ပြောခွင့်ရသူမစ္စတာလာရီကပဲပြောပါတယ်
With all the attention on the camp situation in Thailand over the last couple of days and weeks.
ဒီလိုကပဲတိလာရတဲ့ဒီစကန်တွေရဲ့အခြေအနေကိုအားလုံးအာရုံစိုက်နေကြတယ်ဆိုတော့ထိုင်းမှာလောလောဆယ်တော့လူတွေခိုးဝင်လို့ရမှာမဟုတ်ပါဘူး
တရားမဝင်အဲ့လိုပြောင်းရွှေ့လာသူတွေကိုထိမ့်သိမ်းထားတဲ့စခန်းတွေကိုတောထူတဲ့နေရာတွေမှာဆက်ပြီးတော့ရှာဖွေနေသေးပဲလို့ထိုင်းစစ်တပ်အကြီးအကဲကသတင်းထောက်တွေကိုတင်းလာနေမှာပဲပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံမှာနေထိုင်ကြတဲ့ရိုဟင်ဂျာတွေဟာကမ္ဘာမှာနှိပ်ခွတ်မှုအကြုံရဆုံးသူတွေဖြစ်တယ်လို့ကုလသမဂ္ဂကယူဆထားပါဗုဒ္ဓဘာသာကြီးစိုးတဲ့မြန်မာနိုင်ငံမှာတော့ရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာရှိနေခဲ့ပေမဲ့သူတို့ကိုဘင်္ဂလားဒေ့ရှ်ကတရားမဝင်လာရောက်နေသူတွေလို့လူများကသတ်မှတ်ထားပါတယ်။သူတို့ဟာအခုနှစ်ပိုင်းနေအတွင်းမှာဘာသာရေးပြိပက္ခတွေကြောင့်အများအပြားကလှေစီးပြီးတော့တခြားနိုင်ငံတွေကိုထွက်ပြေးကြတာဖြစ်ပါတယ်။မွတ်စလင်အများစုရှိတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုရောက်ဖို့အတွက်ရခိုင်ပြည်နယ်ဘက်ကထွက်ပြေးလာကြသူတွေအတွက်ထိုင်းဟာကြားစခန်းဖြစ်ပါတယ်။ဒါပေမဲ့ထိုင်းကလူမှောင်ကိုသမားတွေကရိုဟင်ဂျာတွေကိုအနိုင်ကျင့်ပြီးတော့သူတို့လွမြောက်ခြင်းရင်ပတ်စံတွေထပ်ပေးဖို့တောင်းတယ်လို့တချို့ကတော့မလေးရှားမှာအကျွေးနဲ့ရောင်းစားတာပါ။အခုလိုမျိုးထိုင်းကနှိမ်နှင်းနေလို့ထောင်ချီတဲ့လေစီးပြေးရိုဟင်ဂျာတွေပင်လယ်ထဲမှာခဏခဏလေတွေနဲ့ရှိနေသေးပဲဖြစ်မယ်လို့ရိုဟင်ဂျာအရေးကြိုးပမ်းတဲ့ The Arakan Project အဖွဲ့က Chris Lawa ကအခုလိုပြောပါတယ
် I'm interested to see how many will start landing. I think there should be at least 7000 in my opinion.
ဘယ်နှယောက်ထားရောက်လာမလဲဆိုတာစိတ်ဝင်စားစရာပါ။အနည်းဆုံးနောက်ထပ် 9000 လောက်ရောက်အောင်မယ်လို့ကျွန်မထင်တယ်လေ။ဒါပေမဲ့အားလုံးရောက်မလာပဲတချို့တွေလည်းပြန်လှည့်သွားနိုင်တယ်။ကျွန်မစောင့်ကြည့်နေပါတယ်။
ကမန်းကြီးရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်2000ကျော်လောက်ဟာဒီနှစ်ပထမ3လပတ်မှာကိုလှေစီးပြေးခဲ့ကြပြီးတော့2014အဲ့အချိန်မှာတော့ဒီရေတွက်ထက်နှစ်ဆလောက်ထွက်ပြေးခဲ့ကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များအဖွဲ့ကပြောပါတယ်ရှင်
မရေးတနာကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကတုံ့ပြန်ချက်ကိုလည်းတစ်ဆက်တည်းတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေလှေစီးပြီးတော့ရွှေပြောင်းလာကြသူ1000ကျော်တို့ကိုဒီကနေ့မှလည်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကကယ်တင်လိုက်ရပါတယ်။နိုင်ငံမဲ့ရိုဟင်ဂျာတို့အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ပင်လယ်ပြင်မှာရှိနေအောင်ပဲလို့ယူဆရပြီးတော့အင်ဒိုနီးရှားအစိုးရဘက်ကဆက်ပြီးတော့ရှာဖွေနေပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေပါတယ်လို့နိုင်ငံတကာသတင်းတွေကပြောဆိုနေပေမဲ့
အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကတော့အင်ဒိုနီးရှားအစိုးရဘက်ကတရားဝင်အကြောင်းကြားမလာသေးတဲ့အတွက်မြန်မာနိုင်ငံသားတွေဟုတ်မဟုတ်ဆိုတာကိုအတိမပြုနိုင်သေးဘူးလို့ပြောဆိုပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလှေစီးထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်900ကျော်တို့မနေ့တနင်္ဂနွေနေ့တုန်းကအင်ဒိုနီးရှားနိုင်ငံမြောက်ပိုင်းအချေးပြည်နယ်စီကိုကန့်ကွက်လာခဲ့ပြီးနောက်တနေ့ဒီကနေ့မှလည်းရိုဟင်ဂျာမွတ်စလင်400ကျော်တို့ကိုအင်ဒိုနီးရှားကထပ်မံကယ်တင်လိုက်ရပါတယ်။တချိန်တည်းမှာပဲမလေးရှားနိုင်ငံလန်ကာဝီကျွန်းမှာလည်းလှေစီးပြေးရိုဟင်ဂျာမွတ်စလင်1000ကျော်ဆက်ရောက်လာတယ်လို့မလေးရှားရဲတို့ကပြောပါတယ်။မလေးရှားနိုင်ငံစီကိုဥတီထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်1000နီးပါးတို့ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်တဲကိုရောက်သွားတာလည်းဖြစ်ပါတယ်။အင်ဒိုနီးရှားကိုရောက်ရှိလာသူတွေကိုတော့အာချေးခရိုင်ဆန်နူဒွန်းမြို့ကဗလီတခုမှခိတ္တခိုလုံစရာပေးထားပြီးလက်နယ်ချီပင်လယ်ကိုဖျက်လာရသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုကိုလည်းအင်ဒိုနီးရှားအစိုးရကပေးထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့သတင်းတွေမှာဖော်ပြနေကြတာနဲ့ပတ်သက်ပြီးအင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံကတန်မှုဥကျော်ဆိုသိန်းကတော့အခုအင်ဒိုနီးရှားကိုရောက်ရှိလာသူတွေနဲ့ပတ်သက်ပြီးအင်ဒိုနီးရှားအစိုးရဘက်ကရောအပြည်ပြည်ဆိုင်ရာရွှေ့ပြောင်းအလုပ်သမားရေးရာအဖွဲ့ IWN ဘက်ကရောအကြောင်းကြားလာတာမရှိသေးတဲ့အကြောင်းပြောပါတယ်
။တန်ယုံနဲ့လောလောဆယ်အခုတိတော့ဘာမှမသိရသေးဘူးခင်ဗျ။ဟို Navy ကအကြောင်းကြားတာတို့ဟိုဟိုလောက်ကအကြောင်းကြားတာတို့အဲ့ဒါတွေဘာမှလည်းမရှိသေးဘူးခင်ဗျ။မြန်မာလို့သိကြတဲ့ဘာညာမိတယ်ဘာညာဆိုရင်ကျွန်တော်တို့စီကိုအဲ့ဟိုဟိုအင်ဒိုနီးရှားရေတပ်ကဖြစ်ဖြစ်အဲဟိုအင်ဒိုနီးရှားဟိုလာဝကာဖြစ်ဖြစ်အင်ဒိုနီးရှားရဲရဖြစ်ဖြစ်တဖို့ဖွဲ့ရတော့ကျွန်တော်တို့စီကိုအကြောင်းကြားပါတယ်။အိုင်ဝန်ကဘာမှဘယ်မှအကြောင်းမကြားသေးဘူးခင်ဗျ
။အင်ဒိုနီးရှားဆိုရဘက်ကတရားဝင်အကြောင်းကြားလာတဲ့အချိန်မှာမြန်မာနိုင်ငံကဟုတ်မဟုတ်ဆိုတာကိုတန်ယုံဘက်ကစစ်ဆေးမယ်လို့လဲတန်မှုဥကျော်ဆိုသိန်းကပြောပါတယ
်။ပုံမှန်ရတော့ကျွန်တော်တို့သွားပြီးတော့အဲ verification form ပေါ့နော်အဲ့ဒါတွေသွားပြီးတော့ဖြည့်တယ်သူတို့ interview တွေအဲ့ဒါတွေတော့ရှိပါတယ်။အခုကကျွန်တော်တို့ဘာမှဟိုသတင်းမရသေးဘူးလေ။မြန်မာနိုင်ငံသားလို့ယူဆတဲ့ဘာညာဆိုပြီးတော့အကြောင်းကြားရင်တော့ကျွန်တော်တို့ကအဲသွားပြီးတော့အဲ့တို့ form နေဖြည့်ခိုင်းနေအဲ့ဟိုဖြည့်ပြီးတော့အဲ့ဒါတွေကိုကျွန်တော်ဟိုမြန်မာနိုင်ငံလူဝင်ကြီးကြရေးပေါ့နော်နောက်ဘက်ကဟိုအဲ့ form လေးတွေပို့ပြီးတော့ဟိုမြန်မာနိုင်ငံသားမှန်စစ်ဖို့ပါညာအဲ့လိုဆက်လုပ်ပေးပါတယ
်အခုမလေးရှားနိုင်ငံကိုဥတီထွက်ပြေးလာကြပြီးအင်ဒိုနီးရှားစီကိုရောက်လာကြတဲ့လှေစီးပြေးရိုဟင်ဂျာတအုပ်ကတော့သူတို့ဟာပင်လယ်ပြင်ကိုနှစ်လကျော်ဖြတ်ခဲ့ရတယ်လို့ပြောပါတယ်ဒါပေမဲ့လည်းမြန်မာအစိုးရဘက်ကရိုဟင်ဂျာကိုမြန်မာတိုင်းရင်းသားမျိုးနွယ်အဖြစ်အသိအမှတ်ပြုမထားတာကြောင့်နှစ်ပေါင်းများစွာကတည်းကနိုင်ငံတွင်းကနေလှေစီးထွက်ပြေးနေကြတဲ့ရိုဟင်ဂျာအရေးဟာအခုချိန်ထိဖြည့်ရှင်းနိုင်ခြင်းမရှိသေးပါဘူးရိုဟင်ဂျာအဖြစ်ပြောဆိုနေကြသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုကူးပြောင်းနေထိုင်ကြတဲ့ဘင်္ဂါလီတွေသာဖြစ်တယ်လို့မြန်မာအစိုးရဘက်ကပြောဆိုနေတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းရိုဟင်ဂျာတို့ဟာမြန်မာဘက်ကဖြစ်တယ်လို့ပြောဆိုပြီးနိုင်ငံတွင်းမှာရိုဟင်ဂျာတို့ကိုဒုက္ခသည်စခန်းဖွင့်လက်ခံပေးထားတာဖြစ်ပါတယ်ဖိနှိပ်မှုအလို့အကိုင်းရှားပါမှုတွေကနေလွတ်မြောက်ရေးလှေစီးထွက်ပြေးကြတဲ့ရိုဟင်ဂျာအရေးအတွက်ဟာဒီနှစ်ပထမ3လအတွင်းခန့်မှန်းခြေ 2,000 ခွဲနီးပါးရှိနေပြီးဒီရေးအတွက်ဟာပြီးခဲ့တဲ့2014ခုနှစ်ပထမ3လအတွင်းထွက်ပြေးကြတဲ့အရေးအတွက်ရဲ့နှစ်ဆဖြစ်လာတာလို့လဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကပြောဆိုထားပါတယ်ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေကိုအကူအညီတွေပေးဖို့နဲ့နိုင်ငံသားအဖြစ်အသိအမှတ်ပြုတဲ့နေရာမှာခွဲခြားဆက်ဆံတာတွေမလုပ်ဖို့ကိုလည်းဒီနေ့အစောပိုင်းတော့ကကျင်းပခဲ့တဲ့ဒုတိယအကြိမ်အမေရိကန်မြန်မာလူခွင့်ရေးဆွေးနွေးပွဲမှာလည်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလင်နော့စကီကမြန်မာအစိုးရကိုတိုက်တွန်းခဲ့သေးတာဖြစ်ပါတယ်ရှင်
။မတ်တင်ကီထိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကယားပြည်နယ်တွင်ကသတင်းတပုတ်တင်ပြပေးခြင်းပါတယ်။ကယားပြည်နယ်ကအပြစ်ခတ်ရစရေးအဖွဲ့တစ်ခုဖြစ်တဲ့ KNPP ကရင်နီအမျိုးသားတွတ်တက်ရေးပါတီကလက်နက်ကင်ပြီးတော့နယ်လှည့်စီယုံရေးဆင်းတဲ့အခြေအနေကြောင့်ဒေသတွင်းမှာတင်းမာမှုတွေဖြစ်ခဲ့ပြီးတော့ဒီကိစ္စကို KNPP နဲ့ကယားပြည်နယ်အစိုးရတို့တွေ့ဆုံဖြေရှင်းနေကြပါတယ် KNPP ဘက်ကတော့ဒါဟာသူတို့လုံရိုးလုံစင်သွာလာတာဖြစ်ပေမဲ့အစိုးရဘက်ကတော့လက်နက်ကင်သွာလာမှုကိုကန့်သတ်လိုတဲ့သဘောရှိပါတယ်စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့ကိုနိုင်ကွန်းအိမ်ပြောပြပေးပါရှင
်ဟုတ်ကဲ့ပါမြန်မာအစိုးရနဲ့ပြည်ရဆဲထားတဲ့ကရင်နီမျိုးရာတွတ်တက်ရေးပါတီ KNPP အဖွဲ့အနေနဲ့ကယားပြည်နယ်ရှမ်းတော်မြို့နယ်တွင်နယ်လှည့်စည်းရုံးရေးဆင်းမှုကယားပြည်နယ်စိုးရဖွဲ့နှင့်ဆွေးနွေးခဲ့ရမှာအောက်ခြေပိုင်းညှိနှိုင်းမှုသဘောတူညီချက်တွေရရှိခဲ့ပေမဲ့လည်းခရီးစဉ်ကိစ္စကိုတော့ကကကြီးကိုတင်ပြသွားရအောင်မယ်လို့ပြည်နယ်စိုးရကနေပြောဆိုခဲ့ကြောင်း KNPP တွင်းရင်မှုဦးအောင်စမ်းမြစ်ကအခုလိုပြောပါတယ
်သူတို့ပထမဦးဆုံးကျွန်တော်ညှိတာကအဲဒီ state contractor ကတော့သူတို့သဘောတူလိုက်ပြီအဲ့ဒါကြတော့သဘောတူလိုက်ပြီနှစ်ချက်ပေါ့အဲဒီကျွန်တော်ညှိရရင်ခရီးစဉ်ကျတော့သူကအပေါ်တည်အောင်မှာပေါ့တကယ်လို့သူတို့ကမှ KNPP ကစီရင်သွားမယ်ဆိုလို့ရှိရင်လည်းသူတို့ရဲ့ရဲတွေနောက်မှသူတို့ရဲ့စီးဝင်ထားနေပေါ့ အဲ့ဒါပါလိုက်ပါခြင်းနဲ့သူတို့ကကြံ propose လုပ်တယ်သွားခွင့်ရှိမရှိရတော့သူတို့ကကကြီးပြန်ပြီးတင်ပြအောင်မှာ
အထူးသဖြင့် KMBB တပ်ဖွဲ့ဝင်အား200လောက်ဟာလက်နက်ပြည့်စုံနဲ့ရှားတော်မြို့နယ်တွင်လှည့်လည်စီယုံရီခကြီးတွားရမှာအခက်အခဲဖြစ်နေတဲ့အခြေအနေကြောင့်အဖွဲ့ခွဲပြီးတွားနိုင်ဖို့ KMBB ဘက်ကတောင်းဆိုခဲ့တယ်လို့လည်းဦးအောင်စံမြင့်ကအခုလိုဆက်ပြောပါတယ်
KMBB ကတော့အခုကသူတို့တောင်းဆိုတာလေနိုင်ငံတော်စစ်ကြောင်းအဲ့လိုမျိုးတွားလို့မရရင်တော့မှအုပ်စုနဲ့ခွဲပြီးတွားလိုက်မှာပေါ့သူတို့ကြောင်းပြတာကလုံခြုံရေးအရေးများတယ်ပေါ့စစ်ကြောင်းမှာလုံခြုံရေးအရေးများတယ်ဆိုတော့ KMBB ကတော့လူတွေအားကိုခွဲနှောက်သွားတဲ့ပုံစံမျိုးပေါ့တုံခုလောက်သွားမယ်ပေါ့
မေလ9ရက်နေ့တုန်းက KMBB ကုစလဲတွင်နဲ့ကရပြည်နယ်စိုးရဖွဲ့တို့ကနေလွိုင်ကုံမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးခန်းမှမှတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးဆွေးနွေးတင်ပြချက်တွေကိုနောက်သတင်းပတ်မှဆုံးဖြတ်ပေးနိုင်မယ်လို့ယူဆကြောင်း KMBB သွေးမှူးဦးအောင်စမြင့်ကပြောပါတယ်ကရပြည်နယ်စိုးရအနေနဲ့ KMBB နယ်လှည့်စီယုံရီခီးစဉ်အတွက်တပ်ဆိုင်ရာရဲတပ်ဖွဲ့တချို့နဲ့ကျန်းမာရေးဝန်ထမ်းတွေကိုတဘာတဲ့ထည့်ပေးသွားဖို့သဘောတူညီခဲ့ပေမဲ့လည်းခီးစဉ်ကိစ္စကိုတော့တမတော်ကကကြီးကနေခွင့်ပြုချက်ရမှအကောင့်ထဲပေါ်နိုင်မှာဖြစ်ပါတယ်ပြည်ခဲ့တဲ့မေလဆန်းတို့ကဒီရင်နေမျိုးရာတိုးတက်ရေးပါတီ KMBB ဘက်ကအင်အား200လောက်ဟာလက်နက်ကင်ဆောင်ပြီးတော့ကြားပြင်းနဲ့ရှာတော်မျိုးနဲ့တွင်နယ်လှည့်စီယုံရေးကိစ္စဆောင်ရွက်ဖို့တန်လွေမြေအနောက်ဘက်ခြမ်းကိုဖျက်ကူးလာတဲ့အပေါ်မှာကြားပြင်းနဲ့စိုးရဖွဲ့နဲ့ဒေသခံမြန်မာစစ်သားတို့ကနေခွင့်မပြုကြောင်းပြောဆိုခဲ့ပါတယ်။ဒါအပြင်စစ်ရင်အားနဲ့စီယုံရေးလုပ်ငန်းစဉ်လှုပ်ဆောင်ရမှာစစ်ပွဲများထပ်မံဖြစ်ပွားမှာကိုဒေသခံပြည်သူတွေကစိုးရိမ်နေကြတယ်လို့လည်းမေလ6ရက်နေ့ထုတ်အစိုးရသတင်းစာချုပ်မှာဖော်ပြထားပါတယ်။အစိုးရရဲ့ထုတ်ပြန်ချက်ပေါ် KMBB သူဝင်မှုဦးအောင်စမ်းမြစ်ကအခုလိုပြောပါတယ
်အဲ့ဒါကတော့သူတို့တပင်ကပြောတာဗျအားသလိုချင်းအဲ့ဒီနယ်မြေတွေက KMBB ကသွားနေကြနယ်မြေတွေပဲလေဗျာဒါပေမဲ့အခုက KMBB သွားတဲ့နေရာကိုသူတို့ကကတ်လာတာလေသူတို့ကကတ်လာတဲ့အခါကျတော့အဲ့ဒါကိုသူရွာသားတွေကစိုးရိမ်တာ KMBB ကြောက်မဟုတ်ဘူးသူတို့ကတ်လာလို့စိုးရိမ်တာလေအဲ့ဒါပြောင်းပြန်ဖြစ်နေတဲ့အဲ့ဒီ propaganda ကနော
်ကြားပြည်နယ်ဒေသခံတွေအနေနဲ့ကတော့အစိုးရနဲ့ကရင်နေမျိုးရာတိုးတက်ရေးပါတီတို့ကြားစည်ရည်တင်းမာမှုဖြစ်ပွားလာမှာကိုစိုးရိမ်တယ်လို့ဒေသခံကိုတဲရယ်ကပြောပါတယ
်။ KTP ရာဒီသူရဲ့အနေနဲ့ဟိုဒီလိုခီးထွက်ပြီးတော့မှရေးဆင်းနေဆိုတဲ့ဟာဒီကဒီနေ့ဒီချိန်ကျွန်တော်သွားလေးသွားဆရှိတယ်လို့တော့အဲ့လိုပြောပါတယ်။ဒီလိုအစိုးရလည်းခုပြုနေတယ်သူတို့လည်းနှထဲဆလောက်ကဟိုတင်းမာနေတဲ့အနေထားမှာရှိနေတဲ့ခါကျွန်တော်ကစပါတော့နော်ဒီတစ်ခါလို့သူတရားတော်တော်များတော်စုရကြတယ်ဒီလိုပြတိမတိမနီနဲ့ဆိုလို့ရှိရင်ကျပြတော့တိခါကြမယ်ဆိုရင်ကျွန်တော်တို့ပြည်သူတို့အနေနဲ့အနိုင်ကြီးခိုင်းနေမှာမရှိနိုင်တယ်ပေါ့နော
်ကရင်နေမျိုးရာတိုးတက်ရေးပါတီ KMBB ဟာ2012ခုနှစ်မှာအစိုးရနဲ့ပြည်ရခဲ့တဲ့အဖွဲ့ဖြစ်ပါတယ်အပြည့်ရပြီးနောက်ပိုင်း KMBB ကတာဝန်ရှိသူတွေဟာကရပြည်နယ်အတွင်းမှာငင်းချန်ရေးလုပ်ငန်းစဉ်တွေကိုနယ်လှည့်ရှင်းလင်းရမှာတော့လွတ်လပ်စွာသွားလာခွင့်ရှိနေရကနေအခုလိုတားမြစ်ပိတ်ပင်ခြင်းခံခဲ့ရတာလည်းဖြစ်ပါတယ်ကရင်နေမျိုးရာတိုးတက်ရေးပါတီ KMBB ဟာတိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့ UNFC ကိုညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပညာရေးဥပဒေပြုပြင်ပြောင်းလဲဖို့လှုပ်ရှားနေတဲ့ဒေါက်တာသိန်းလွေရဲ့အမေရိကန်ပြည်ထောင်စုခီးစဉ်သတင်းတင်ပြပေးချင်ပါတယ်အမေရိကန်ပြည်ထောင်စုမှာပညာသင်တက်မြောက်လာတဲ့မြန်မာလူမျိုးတွေအနေနဲ့မြန်မာနိုင်ငံရဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးမှာပါဝင်ကူညီကြပါလို့ NNER ကိုဦးဆောင်နေတဲ့ဒေါက်တာသိန်းလွေကသူ့ရဲ့အမေရိကန်ခီးစဉ်မှာပြောဆိုလိုက်ပါတယ်မတ်အင်ဂျင်နိုင်ပြောပြပေးပါရှင
်ဆေးရကြခီးစဉ်ဖြစ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကိုဦးဆောင်နေသူဒေါက်တာသိန်းလွင်ကသူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အခုလိုပြောပါတယ
်ဒီမှာလာတဲ့အကြောင်းကတော့ကျွန်တော်တို့အမေရိကန်နိုင်ငံမှာရှိတဲ့ဟိုမြန်မာနိုင်ငံသားတွေလေသူတို့ကဟိုအကြောင်းသားတွေရဲ့ပညာရေးလှုပ်ရှားမှုကိုသူတို့ထောက်ခံကြတယ်ဒီအကြောင်းသားတွေဘက်ကစာနာတယ်အဲ့တော့ဒီမှာရှိတဲ့မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပြီးတော့ကျွန်တော်တို့ပညာရေးပြုပြင်ပြောင်းလဲမှုတွေဆောင်ရွက်တဲ့လုပ်ငန်းတွေအခက်အခဲတွေပြင်ပြပြီးတော့အကြံဉာဏ်တွေယူရှင်လုပ်ပါတယ်ကျွန်တော်တို့ဗမာနိုင်ငံသားတွေကအမေရိကန်မှာရောက်နေတယ်အမေရိကန်တက်သူတွေမှာတက်ရောက်ပြီးတော့ပညာသင်ပွဲတွေပါတယ်ရနေကြတော့ဒီဘက်ကနည်းပညာတွေရထားတယ်လေဆိုတော့သူတို့ရဲ့နည်းပညာတွေကကျွန်တော်တို့နိုင်ငံပညာရေးပြုပြင်ပြောင်းလဲမှုမှာပြန်လဲအသုံးပြုနိုင်ဖို့ပေါ့အဲ့ဒါတွေကျွန်တော်တိုင်ပင်နေတာပ
ါဆရာအနေနဲ့ဒီခီးစဉ်ကနေပြီးတော့အမျိုးသားပညာရေးဥပဒေပြင်ဆင်မှာဘယ်လောက်ထိအရေးပါမလဲလို့ယူဆထားတယ်ရှင်
အရေးပါမှုကတော့ကျွန်တော်တို့ပြည်ပရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေကမြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုမှာပါဝင်ကူညီဖို့ပေါ့ဒီမိုစီနီလန်းကြတဲ့ပညာရေးတွေကိုလက်တွေ့ဒီမှာလေ့လာတည်ယူနေတဲ့သူတွေကိုယ်တိုင်ပါဝင်ဆောင်ရွက်ပေးဖို့ပါအဲ့ဒါအဲ့ဒီအတွက်ကျွန်တော်တို့ဒီခီးစဉ်ကအကျိုးရှိပါနယူးယောက်မှာတော့ဒီဆရာကြီးမောင်ဆန်းကြီးတို့ဒေါက်တာမီမျိုးတွေလည်းတွေ့တယ်နယူးယောက်မှာနေထိုင်တဲ့ဗမာတိုင်ဝမ်နဲ့လည်းတွေ့ပါတယ်အဲ့တော့ကျွန်တော်တို့ထိုက်ခဲတွေတင်ပြတော့သူတို့မရှင်းတဲ့အချက်လက်တွေမေးတယ်တော့သူတို့ ့ကကျောင်းသားတွေကိုအားပေးတယ်ဘယ်လိုကူညီရမလဲပေါ့ကူညီနိုင်မယ်နိမ့်နိုင်လည်းပြောပါတယ်တွေ့ခဲ့တယ်နောက်အော်ဘာနီခေါ်တဲ့ဒီနယူးယောက်ပြည်နယ်ရဲ့အမျိုးသမီးမှာလည်းကျွန်တော်အရိယာဗမာပြည်နယ်တွေ့ဆုံခဲ့တယ်ဒီနေ့ဘာဖဲလိုကတော့ဒီနေ့အားတဲ့လူတွေပေါ့ဒါကလာပြီးတော့ကျွန်တော်တို့ရှင်းပြတယ်အခုရှင်းပြနေတော့ပါပဲခင်ဗျာ
အခုလိုဒေါက်တာသိန်းလွင်နဲ့တွေ့ဆုံပွဲကနေမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပညာရေးစနစ်အခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ရောက်မြန်မာတွေအနေနဲ့ဘယ်လိုကူညီဆောင်ရွက်သင့်တယ်လဲဆိုတဲ့နည်းလမ်းတွေတွေ့မြင်လာခဲ့တယ်လို့မနေ့ကတွေ့ဆုံပွဲကျင်းပတဲ့ဘာဖလိုမြို့ကကိုမင်းနိုင်ကပြောပါတယ
်။အများကြီးကြိုးစီတယ်ကျွန်တော်တို့အပေါ်ရန်သိထားပြီးတော့တရင်းနေမှာမီဒီယာတွေမှာဖတ်ရတော့သိထားရတာတကယ်ကိုဥဆုံးကော်မတီတရားရဲ့ပြောပြတဲ့အချက်တွေကိုကျွန်တော်တို့နားထောင်လိုက်ခြင်းအဖြစ်အများကြီးပြင်းပြင်းသိထားကြတယ်ပို့သိလိုက်ရတယ်ပို့ပြီးတော့လေးလေးနက်နက်နဲ့အဲ့ဒီအနာဂတ်ယူဇက်တိတိပညာရေးသူပြင်ပြောင်းလဲမှုမဖြစ်မနေလောက်ကိုလောက်ရမယ်ဆိုတဲ့အချက်ကြီးကျွန်တော်တို့ပို့ပြီးပြလိုက်ရတယ်။နောက်တစ်ချက်ကဆရာပြောသွားတဲ့အချက်တွေကိုခြေခံပြီးတော့ကျွန်တော်တို့တွေလည်းပဲတတ်နိုင်တဲ့ဘက်ကတတ်နိုင်စွမ်းတဲ့ဘက်ကနေမျိုးပေါင်းစုံနဲ့ဝိုင်းဝန်းစူးစမ်းကြရမယ်ဆိုတဲ့အသိတွေကျွန်တော်တို့ရလိုက်တယ
်။ဒေါက်တာသိန်းလွင်ဟာမကြခင်ရပိုင်းတွင်ဝါရှင်တန်ဒီစီမြို့တော်မှာလည်းမြန်မာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအပါအဝင်ကျောင်းသားတွေတောင်းဆိုထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပညာရှင်တွေစုစည်းဖွဲ့စည်းထားတဲ့ NNER ကကျောင်းသားတွေကိုဤပညာပိုင်းဆိုင်ရာအကူအညီပေးနေတာဖြစ်ပါတယ်ရှင
်။တော်တာရှင်များရှင်အရင်ဆိုရှယ်လစ်အစိုးရလက်ထက်မှာရောစစ်အစိုးရလက်ထက်မှာပါမြန်မာနိုင်ငံရဲ့အထက်တန်းပညာရေးစနစ်ကိုအမျိုးမျိုးစမ်းသပ်ပြင်ဆင်ခဲ့တာတွေကြောင့်ကျောင်းသားတွေအတွက်ရောပညာရေးစနစ်ကိုပါထိခိုက်စေတယ်လို့ဝေဖန်မှုတွေရှိခဲ့ပါတယ်။ပညာရေးဥပဒေမူကြမ်းပြင်ဆင်ချက်ကိုဥပဒေအဖြစ်အတည်ဖြစ်လာဖို့စောင့်နေတဲ့အခုချိန်မှာတော့တက္ကသိုလ်ကောလိပ်တွေရဲ့တီးခြားလွတ်လပ်ခွင့်ကိစ္စကိုပြောဆိုနေကြသလိုအထက်တန်းပညာရေးစနစ်ကိုဘယ်လိုပုံစံအကောင်အထည်ဖော်မလဲဆိုတာမိဘဆရာတွေအကြားစိုးရိမ်မကင်းဖြစ်မှုတွေရှိပါတယ်။အထက်တန်းပညာရေးစနစ်နဲ့ပတ်သက်လို့မိဘဆရာကျွမ်းကျင်သူပညာရှင်တွေရဲ့အမြင်ဘယ်လိုရှိပါသလဲ။အခုအင်္ဂါနေ့ညပိုင်းဓာတ်ရလေလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့အမြင်ကိုမေးခွန်းတွေကိုလည်းကြိုပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823555ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင်။
VOA ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုရနိုင်တလဲပြောပြပေးပါရှင
်။အမေရိကန်သမ္မတဘရက်အိုဘားမားအင်ရှင်ဖြစ်အခုသတင်းပတ်အတွင်းလက်ခံကျင်းပသွားမယ့်အမေရိကန်အာရပ်ထိပ်သီးဆွေးနွေးပွဲကိုဆော်ဒီအာရေဗျဘုရင်ဆာမန်တက်ရောက်မှာမဟုတ်ပဲအင်မီရောမှာပြုလုပ်ဖို့စီစဉ်ထားတဲ့အစည်းအဝေးကိုလည်းဖျက်လိုက်တယ်လို့ဆော်ဒီနိုင်ငံသားဝန်ကြီးအဒဲလ်ဂျူဘဲကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုဗုဒ္ဓနေ့မှာစတင်မှာဖြစ်ပြီးတော့ပင်လယ်ကွေ့ပူပေါင်းဆောင်ရွက်မှုကောင်စီအဖွဲ့ဝင်6နိုင်ငံကကိုယ်စားလှယ်တွေအင်မီရောမှာတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်အဲဒီနောက်တော့သမ္မတဥပမာအနာယူပန်းဖြေတဲ့ကမ့်ဒေးဗစ်ခမ်းမှာခြားတော်ရင်းတွေမှာဆက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအမေရိကန်ပြည်ထောင်စုရဲ့လူခွင့်ဆိုင်ရာပြန်လည်သုံးသပ်မှုလုပ်နေရမှာတည်တံ့ချမှတ်မှုရဲရဲအားလုံးကြုံသုံးမှုနိုင်ငံတော်လုံခြုံရေးဆိုင်ရာနှိုးဆော်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်တာဝန်ရှိသူတွေဟာဒီကနေ့တနင်္လာနေ့မှာဇနီးဘာမှာဖြည့်ရှင်းနေရပါတယ်။အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ရေးပြည်မှာ40နဲ့လိုက်ပါလာတဲ့ရိုဂျာ1400ကျော်ကိုတနင်္လာနေ့မှာကယ်တင်ရမိတယ်လို့တာဝန်ရှိသူတွေကပြောလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကဒေါခင်မျိုးသက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ဒီညအစီအစဉ်မှုကကျမစုမမ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲ။ VOA ရဲ့နေ့စဉ် TV သတင်းလောအစီအစဉ်ကို Asia Set 7ဂျိုရူးကနေတိုက်ရိုက်ကြည့်ရှုနိုင်တယ်ဆိုတာသောတာရှင်တွေကိုသတင်းကောင်းပါပြစေရှင်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.